မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့မငြိမ်သက်မှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေကိုထိခိုက်နိုင်ပြီးတော့ဒီပြဿနာဟာတိုင်းပြည်ဝန်ကိုပါပြန့်နှံ့သွားနိုင်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ဂီမွန်းကသတိပေးလိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာသမ္မတဦးသိန်းစိန်နဲ့ပြီးခဲ့တဲ့စနေနေ့ကမစ္စတာဘန်ဂီမွန်းတွေ့ဆုံချိန်မှာခုလိုမှတ်ချက်ပြီးပြောဆိုသွားတာပါ။မစ္စတာဘန်ဟာအစ္စလာမ်ပူးပေါင်းဆောင်ရေးအဖွဲ့ OIC ရဲ့ကြီးကဲနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုဒီရခိုင်ပြည်နယ်ကိစ္စတွေပို့ပြီးတော့ရှုပ်ထွေးကျေပြန့်လာမယ်ဆိုရင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတွေမဟုတ်ဘဲနဲ့ခြားနိုင်ငံတွေကိုပါကူးဆက်ထိခိုက်လာနိုင်တာကြောင့်ဒီပြဿနာကိုသတိကြီးကြီးနဲ့ကင်တွယ်ဆောင်ရွက်ရမှာဖြစ်တယ်လို့နိုင်ငံပေါင်း58နိုင်ငံပါ OIC ရဲ့အကြီးအကဲ Akman Ledu Esman Gluko ဒီ Mr. Ban Ki-moon ကပြောဆိုပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းကစဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကလူမျိုးရေးနဲ့ဘာသာရေးအကြမ်းဖက်မှုတွေကြောင့်လူပေါင်း90ဝန်းကျင်သေဆုံးခဲ့ရတယ်လို့အာဏာပိုင်တွေကထုတ်ပြန်ထားပါတယ်ဒီမင်းချင်းတက်မှုကိုဖြစ်ရှင်းမှုအတွက်မွတ်စလင်တိုင်းပြည်ခေါင်းဆောင်တွေကပြီးခဲ့တဲ့သတင်းပတ်ကထွေထွေညီလာခံမှာတောင်းဆိုခဲ့ကြပါရယ်မြန်မာသမ္မတဦးသိန်းစိန်ကတော့ဒီပြဿနာကိုညီညွတ်သားသားနဲ့ကင်တွယ်ဖြေရှင်းသွားမယ်လို့ဆိုထားပါရယ်